လက်တမေရိကန်နိုင်ငံတွေမှာကိုဗစ် -19 ကြောင့်သေဆုံးတဲ့သူရေအတွက်ဟာ3000ကျော်ဖြစ်လာတာကြောင့်ဒီဒေသဟာကမ္ဘာမှာအခုနောက်ဆုံးဗိုင်းရပ်စ်ကူးစက်မှုအဓိကနေရာအဖြစ်ဖြစ်လာနေပါတယ်။ Johns Hopkins တက္ကသိုလ်ရဲ့စီးရင်တွေအရတော့အဲ့ဒီသေဆုံးသူတွေကတဝက်ကျော်ဟာဘရဇောနိုင်ငံကဖြစ်ပြီးတော့ဘရဇောမှာသေဆုံးသူစုစုပေါင်း 5,400 ကျော်ရှိတယ်လို့ဆိုပါတယ်။ဒါမဲ့လည်းအမေရိကန်ပြည်ထောင်စုကတော့ဗိုင်းရပ်စ်ကူးစက်သူဦးရေ 2,300 ကျော်နဲ့သေဆုံးသူ 3,100 ကျော်ရှိပြီးတော့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုအများဆုံးနဲ့သေဆုံးမှုအများဆုံးနိုင်ငံအဖြစ်ဦးဆောင်နေပါတယ်။အခုလောလောဆယ်ကမ္ဘာတဝက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာ 9,300 ကျော်ရှိပြီးရှေ့လာမဲ့သတင်းပတ်အတွင်းမှာတော့ 10,000 ကျော်အထိတိတိကျကျတက်သွားနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO အကြီးအကဲဒေါက်တာ Tedros Ghebreyesus ကပြောလိုက်ပါတယ်။ဒါပြင် WHO ရဲ့အရေးပေါ်ဆိုင်ရာအကြီးအကဲဒေါက်တာ Mike Ryan ကလည်းအမေရိကနိုင်ငံတော်များများဟာယောဂကူးစက်မှုအမြင့်ဆုံးအဆင့်ကိုမရောက်ကြသေးပဲအထူးသဖြင့်တောင်အမေရိကနဲ့လက်အမေရိကဒေသတွေမှာယောဂကူးစက်မှုတွေကပြင်းပြင်းထန်ထန်ဖြစ်နေတုန်းပဲဖြစ်တယ်လို့ပြောပါရယ်ပြီးခဲ့တဲ့တစ်ပတ်အတွင်းအဲ့ဒီဒေသကနိုင်ငံတွေအတော်များများမှာယောဂကူးစက်မှုတွေဟာ25ရာခိုင်နှုန်းကနေ50ရာခိုင်နှုန်းအထိတက်သွားတယ်လို့ပြောပါရယ်အမေရိကန်ပြည်ထောင်စုမှာလည်းပြည်နယ်တွေကဗိုင်းရပ်စ်နဲ့ပတ်သက်ပြီးကန့်သတ်မှုတွေကိုဆက်လက်ဖြေလျှော့လာနေပေမဲ့လည်းဗိုင်းရပ်စ်ကူးစက်မှုတွေထပ်တိုးလာတဲ့အရေးလက္ခဏာအသစ်တွေတွေ့လာနေရပါတယ်အမေရိကန်မှာပြီးခဲ့တဲ့မတ်လယောဂကူးစက်မှုတွေစဖြစ်ချိန်ကစပြီးအရီဇိုနာ၊အာကန်ဆော့၊ကယ်လီဖိုးနီးယား၊မြောက်ကယ်ရိုလိုင်းနာ၊တောင်ကယ်ရိုလိုင်းနာ၊တင်နစီနဲ့တက်ဆက်ပြည်နယ်ခုနှစ်ခုမှာယောဂကူးစက်မှုတွေအမြင့်ဆုံးအဆင့်ကိုရောက်ခဲ့တယ်လို့ Washington Post သတင်းစာကပြောပါရခင်ဗျာ။